အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာဆက်ဆံရေးခန်းကဏ္ဍတွေကိုကောင်းတဲ့ပေါ်နိုင်မှုသူ့ရဲ့မဲဆွေစီယုံရေးလှူရှားမှုတွေအတွင်းဂရီပေးနေတဲ့အချိန်ထဲမှာပဲအမေရိကန်ပေါ်တရုတ်ကနိုင်တဲ့စီးနင်းလုပ်နေတာတွေကိုလက်ခံနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတရွေးကောက်ပွဲ Republican သမ္မတလောင်းနေရာအတွက်ရှင်ပြိုင်နေသူ Donald Trump ကပြောဆိုလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်လူငွေပြမှုကို Mr. Trump ကကြိမ်ပန်းများစွာထောက်ပြပြောဆိုနေခဲ့ပြီးဒါလို့မညီမမျှမှုဖြစ်နေတာတွေကိုသူသာသမ္မတဖြစ်လာရင်အကောင်းဆုံးဖြေရှင်းသွားမယ်လို့လည်းပြောဆိုပါတယ်
We have a $500 billion deficit.Trade deficit with China. We're going to turn it around.
ဒီနိုင်ငံနဲ့ကုန်သွယ်မှုမှာဒေါ်လာဘီလီယံ900လောက်ကျွန်တော်တို့ဘက်ကလုံငွေပြနေပြီးဒါကိုလှည့်ပြောင်းရပါမယ်။ဒီလိုလုံနိုင်စွမ်းလည်းရှိပါတယ်။ကျွန်တော်တို့ဟာမတရားတပြားတိုက်ခံရတဲ့ဘဏ္ဍာကြီးဖြစ်နေတယ်ဆိုတာကိုမမေ့ကြပါနဲ့လို့ Mr. Trump ကပြောသွားတာပါ။အင်ဒီယားနာပြည်နယ်မှာမနေ့ကအင်္ဂါနေ့ကျင်းပမဲ့ Primary Party ရင်းသမရလောင်းပနာမရွေးကောက်ပွဲဟာဘယ်သူသမရလောင်းဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ့်အဓိကကြားတဲ့ရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်။ဂျိုတင်ကောက်ခံတဲ့စစ်တမ်းတွေအရ Texas အထက်လွှတ်တော်အမတ် Ted Cruz တဲ့ Mr.ထရမ်မှာအသာစီးရနေပြီးတနင်္ဂနွေနေ့ကထုတ်ပြန်တဲ့ NBC ရုပ်သံဌာနနဲ့ Maurice စစ်တမ်းတွေအရထရမ်မှာ15မှတ်အသာစီးရနေပါတယ်။တကယ်လို့သာအိန္ဒိယနာမှာထရမ်အနိုင်ရခဲ့ရင်တော့သူလိုအပ်တဲ့ပါတီညီလာခံမှာမဲထက်မဲ့ကိုယ်စားလှယ်အများစု1239ဦးရရှိဖို့နှီးစပ်သွားမှာပါ။ Cruz နဲ့ Ohio အုပ်ချုပ်ရေးမှူး John Casey ကတော့သူတို့အနေနဲ့လည်းထောက်ခံမဲ့အသီးသီးရမှာဖြစ်တဲ့အတွက်ဇလိုက်မှာကျင်းပမဲ့ပါတီညီလာခံမှာ Mr. Trump နဲ့ရှင်ပြန်ရမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ။